အလုတ်အကိုင်အခွင့်အလန်းတွေရှိနေတဲ့တစ်ချိန်တည်းမှာပဲဘာကြောင့်အလုတ်လက်မဲ့နှုံမြင့်မားနိုင်တယ်လဲဆိုတာကိုသဘောပေါက်နိုင်အောင် theory တွေကိုဖော်ထုတ်ပေးခဲ့ကြသူအမေရိကန်နှစ်ယောက်နဲ့ Cyprus နယ်ပွား Britain နိုင်ငံသားတစ်ယောက်တို့ကို2010ခုနှစ်အတွက်စီးပွားရေးဆိုင်ရာ Nobel ဆုပေးအပ်လိုက်ပါတယ်။အလုတ်အကိုင်ဈေးကွက်နဲ့အလုတ်အကိုင်ရှာဖွေရေးကွာဟမှုတွေအပေါ်သူတို့ရဲ့သုံးသပ်ချက်နဲ့ပတ်သက်ပြီးတော့ American က Peter Diamond နဲ့ Dale Mortensen Britain နိုင်ငံသား Christopherပစ္စရီတက်စ်ကိုသိပ္ပံဆိုင်ရာတော်ဝင်ဆွေးနွေးပညာရှင်အဖွဲ့ကနိုဘယ်ဆုပေးဖို့ရွေးချယ်ခဲ့တာပါ။ဆုရှင်တွေရဲ့လေးလာမှုကြောင့်အလုတ်အကိုင်အပြင်တခြားဈေးကွက်တွေနဲ့ပတ်သက်လို့ပို့ပြီးတော့လက်တွေ့ကျကျအသေးစိတ်မြင်ကြည့်နိုင်တဲ့အတွက်လိုအပ်မှုကိုဖြည့်ဆည်းနိုင်ဖို့ဘလို့အခက်အခဲတွေရှိနေတယ်လဲဆိုတာကိုပိုမိုနားလည်စေတယ်လို့ဆုရွေးချယ်ရေးအဖွဲ့ဝင်တယောက်ကပြောပါတယ်။သူတို့ရဲ့အတွေးခေါ်တွေကိုအများပြည်သူဆိုင်ရာဗန္ဒာရေးတခါဗန္ဒာရေးဆိုင်ရာဒေတာဆိုင်ရာနဲ့မိသားစုစီးပွားရေးဆိုင်ရာတို့အပြင်ငွေကြေးရန်ပုံငွေဆိုင်ရာသဘောတရားတွေအတွက်လေ့လာခဲ့ကြရပါတယ်။စီးပွားရေးဆိုင်ရာနိုဘယ်ဆုရသွားကြတဲ့ထဲကမစ္စတာမော်ဒန်ဆန်ဟာအစ်လီနွိုင်းပြည်နယ် Northwestern တက္ကသိုလ်ကစီးပွားရေးပါမောက္ခဖြစ်ပါတယ်။မစ္စတာဒိုင်မန်ကတော့ MIT နည်းပညာတက္ကသိုလ်မှစီးပွားရေးပညာရှင်အဖြစ်ဆရာလုပ်နေတယ်လို့ American အစိုးရရဲ့လူမှုဖူလုံရေးပင်စင်တဲ့အခွန်ဌာနမှအကြံပေးတာဝန်ကိုထမ်းဆောင်နေပါတယ်။Mr. Pissarides ကတော့လန်ဒန်မြို့စီးပွားရေးတက္ကသိုလ် LSE မှာစတင်ပေးနေသူဖြစ်ပါတယ်။